မင်္ဂလာပါစာအဖတ်ရှုများလာဖို့အရေးပြန်ကြားရေးဝန်ကြီးဌာနနဲ့စာရေးဆရာတွေထုတ်ဝေသူတွေပေါင်းပြီးလှုပ်ရှားနေတာအားရစရာကောင်းလာပါတယ်ရန်ကုန်သိမ်းဖြူလန်းစာအုပ်စည်းတန်းကစာအုပ်ရောင်းရုံတက်တက်မဟုတ်ဘဲစာပေနဲ့ပြည်သူရင်းနှီးတဲ့ရင်းနှီးအောင်ကြံဆောင်ထားတဲ့အစီအစဉ်တွေနဲ့ပိုးပို့ပြီးစီပင်လာတာတွေ့ရပါတယ်။ရေးသူဖတ်သူတွေ့ဆုံပွဲမှာဟောကြပြောကြမေးကြမြန်းကြနဲ့ရေးသူဖတ်သူအပေးအယူမျှနေကြတာမြင်ရပါတယ်။ပြည်သူတွေစာဖတ်ရှင်မြင့်လာမှတေးကြပါတယ်ကိုနိုင်ငံမှာဒီလိုစီစဉ်ဆောင်ရွက်နေတာတွေကိုဝမ်းမြောက်ဝမ်းသာဖြစ်ရင်းကစာဖတ်ရှင်မြင့်လာဖို့အမေရိကမှာလှုပ်ဆောင်ကြပုံတချို့ကိုဝိုင်းဖွဲ့ခြင်းမိပါတယ်စာဖတ်ဝါသနာအစခလီးဘွားကလို့ဒီနိုင်ငံပညာတတ်မိဘအတော်များများကခံယူထားပုံရပါတယ်မိဘတဦးဆိုလာသားအရွယ်ကလေးကစာအုပ်နဲ့ခလေးရင်းနှီးနေအောင်လှုပ်ပေးတာတွေ့ရဘူးပါတယ်ညာပိုင်းခလေးမအိတ်ခင်မှာစာအုပ်တို့ကိုကင်ပြီးခလေးကိုဖတ်ပြပါတယ်5မိနစ်လောက်ပေါ့ဘာသာစကားမှနားမလဲသေးတာခလေးကဘာနားလည်မှလဲအမေအဖေဖတ်ပြတာကိုခလေးကအငေးသားမောကြည့်ရင်နားထောင်ပေါ့အလေးချင်းလှုပ်ထားတော့5မိနစ်လောက်ဖတ်ပြလို့လဲပြီးရောခလေးကအိတ်နေပါပြီအဲ့ဒီခလေးဟာအခု5နှစ်အရွယ်ရောက်လာတဲ့အခါစာအုပ်ဝါသနာအိုးဖြစ်နေပါပြီအိမ်ကိုဧည့်သည်လာတာနဲ့ဧည့်သည်ရဲ့အရေးအခြေကိုကြည့်ပြီးစာအုပ်စင်ကစာအုပ်တအုပ်ယူလာပြီးတော့တာပါပဲဖတ်ခိုင်းတာပေါ့အဲ့ဒီလိုမွေးစာကလေးကချစ်တက်အောင်ပြောထောင်ပေးတာကတနည်းနောက်တနည်းကတော့အများပြည်သူစာကြည့်တဲ့ကိုခေါ်သွားတာအများပြည်သူစာကြည့်တိုက်တွေမှာကခလေးတွေအတွက်စာဖတ်ပြတဲ့အစီအစဉ်တွေရှိပါတယ်။အဲဒီကိုလေမိဘတော်တော်များများကခလေးကိုခေါ်သွားတတ်ပါတယ်။နားလေတာမလေတာအရေးမကြီးပါဘူး။တခြားခလေးတွေနဲ့တွေ့ရဖတ်ပြတဲ့သူကခလေးတွေကိုဖတ်ပြနေစနစ်တကျလေ့ကျင့်ထားတော့ခလေးတွေကစိတ်ဝင်တစားရှိကြတာပေါ့။နောင်ဒီခလေးတွေစာဖတ်ခြင်းစိတ်ထက်ထက်တန်တန်ရှိလာတာဘယ်ဆန်းပါမလဲ။ဒီမှာအထူးအစီရင်ခံကျင်တာကဟိုတလောကရုပ်မြင်တန်ကြားတည်နေမှာပါလာလို့ကြားလိုက်ရတဲ့စာဖတ်ဝါသနာပြောထောင်ပေးတဲ့ဤတနည်းပါတင်းကမီရှိဂန်ပြည်နယ်အန်အာဘာမြို့ပြင်တနေရသပင်းညက်ဆိုင်ကလေးကိုအခြေခံပါတယ်သပင်းညက်ဆိုင်နာမည်ကဖူလာတဲ့စန္ဒဆရာနာမည်ကလည်းဖူလာပေါ့လေတနေ့တော့ဖူလာဆိုင်မှာစန္ဒဆရာလုပ်နေတဲ့ဂရစ်ဖင်ကသူ့စိတ်ကူးကိုပြောပြပါတယ်သူ့စိတ်ကူးကစိတ်ကူးအသက်ဆန်းတော့မဟုတ်ပါဘူးနယူးယောက်တို့ဖလော်ရီဒါတို့လိုတခြားပြည်နယ်ကတချို့စပေးညှက်ဆိုင်တွေမှာလုပ်နေတာကိုတွေ့ဘူးရာကရလာတဲ့စိတ်ကူးပါသူစိတ်ကူးကဒီလိုစပေးညှက်ဖို့လာတဲ့ကလေးတွေကိုစပေးညှက်ခံရင်စာဖတ်ခိုင်းမယ်ဖတ်တဲ့အတွေ့သူတို့စပေးညှက်ခါတွေက2ဒေါ်လာကိုစုအဖြစ်ပြန်ချိမြင့်မယ်ပေါ့ဒီစိတ်ကူးကိုကြားတော့ဖူလာကသဘောကျတာပေါ့အကောင့်ထည့်ဖို့ဖို့သဘောတူပါတယ်သဘောတူတာနဲ့လုပ်ငန်းကိုစရပါတော့မယ်ပထမဆုံးကစာအုပ်စင်ရှာရတဲ့အလုပ်ဖူလာကချွေတာရေးအဟောင်းဆိုင်ကိုသွားပါတယ်သူတို့အခေါ်တော့ thrift store ပေါ့စာအုပ်စင်တစ်ခုကို10ဒေါ်လာနဲ့ဝယ်ဆေးအသစ်မှုတ်တုပ်အိမ်ကအမျိုးသမီးကကြော်ညာကတ်ဖို့ပိုစတာတွေလုပ်ပြီးခလေးတွေတည်အောင်လုပ်ပြီးပထမဆုံးစာအုပ်တွေက griffin သူ့အိမ်ကယူလာတဲ့စာအုပ်တွေနောက်တော့မှထပ်ဖြည့်တာGriffin ကစန်တာဆိုင်တဆိုင်ဟာလူအဖွဲ့စည်းတစ်ခုမှအရေးကြီးတဲ့မန်နိုင်တစ်ခုဖြစ်လာရမယ်လို့တန်ဋိဌာန်ချထားတာ။ခလေးရေစာဖတ်ဖို့လူကြီးတွေမှတာဝန်ရှိတယ်လို့လည်းခံယူထားတာ။ဒီလိုစေတနာပါပါနဲ့အလုပ်လုပ်တော့သူတို့ရည်မှန်းချက်ကိုရောအလုပ်ကိုရောအများကလေးစားကြတာပေါ့။နမူနာတစ်ခုကြည့်ရအောင်။သတင်းတောက်တွေကဂျေဆင်ဆိုတဲ့ပုံကိုယ်ကိုမေးကြည့်ပါတယ်။သူ့ဇနီးကလည်းမူလာတန်းဆရာမသူကလည်းမီရှိဂန်တက္ကသိုလ်ကပညာရေးသမားတွေလေသူသားလေးဆိုအရင်ကစာဖတ်ပြင်းပြင်းရေဒီစံသဆိုင်မှာသပင်းညှက်ရင်စာဖတ်ရကပြောင်းလဲလာတဲ့ကျောင်းမှာအမှတ်တွေကောင်းလာတဲ့သပင်းညှက်ရင်စာဖတ်ရတဲ့ပဝင်းကျင်အနေထားကိုရောခလေးတွေကိုချီးမြှင့်တာကိုရောဂျေဆင်ကထူးထူးခြားခြားချီးကျူးစကားဆိုပါတယ်သူတို့လုပ်နေတာစာဖတ်ခြင်းလာယုံတက်တက်မဟုတ်ဘူးလို့ဂရစ်ဖင်ကဆိုပါတယ်နားလေလာအောင်ဝေါ်ဟာရီကျေဝလာအောင်စာဖတ်ရမှကြောက်တဲ့စိတ်ပျောက်သွားအောင်ခလေးတွေကိုကူညီဖို့လဲပါပါတယ်ဒါကြောင့်ခလေးတွေစာဖတ်ပြီးတဲ့အခါစာထဲကအကြောင်းခလေးနဲ့စန္ဒဆရာအပြန်အလှန်ဆွေးနွေးတာလုပ်ပါသေးတယ်ဂရစ်ဖင်ရဲ့အကြီးမားဆုံးရည်မှန်းချက်ကသူတို့မျိုးကခလေးတွေရဲ့လက်ထဲမှာစာအုပ်ကိုစီးဖြစ်လာဖို့လို့ဆိုပါသေးတယ်ဒီလိုစေတနာကြီးကြီးမားမားရည်မှန်းချက်ကြီးကြီးမားမားထားလို့လေတစ်နှစ်ကြော်ကြော်မှာကိုတိတိသားသားအောင်မြင်နေပါပြီ မိဘတွေကသဘောကျဆန္ဒဆရာတွေကကြည်နဲ့နေတာဟုတ်ပါပြီကလေးတွေကရောကလေးတွေကကြည်ကြည်နဲ့နဲ့ပျော်ပျော်ပါပါရှိကြတာပေါ့ဖတ်ရတဲ့စာအုပ်တွေထဲမှာကအာဖရိကန်အမေရိကန်လူတော်တွေတရေကောင်းတွေအကြောင်းပါပါတယ်အာဖရိကန်အမေရိကန်ဆိုတာကတချို့အခေါ်အတိုင်းဆိုလူမဲတွေပေါ့ဆန္ဒဆရာတွေကိုယ်တိုင်ကအာဖရိကန်အမေရိကန်တွေဆိုတော့သူတို့လူတော်တွေတရေကောင်းတွေအကြောင်းရေးထားတဲ့စာအုပ်တွေထားတာသဘာဝကြပါတယ်လာတဲ့ကလေးအများစုကလည်းအာဖရိကန်အမေရိကန်တွေကိုကိုမျိုးနွယ်တွေကလေးစားတတ်သူတွေအကြောင်းဖတ်ရတာဘယ်လောက်အားတက်စရာကောင်းလိုက်မလဲသူတို့အာဖရိကန်အမေရိကန်လူတော်လူကောင်းတွေအကြောင်းဖတ်လိုက်ရရင်တက်ကြွနေတဲ့အရေးရောင်ကမျက်နှာမှာအထင်းသာပေါ်နေတတ်တယ်လို့ဆိုပါတယ်ကောင်းပါပြီသူ့မြင်မှာဖြူပြပွင့်တာသိရပါပြီကိုမြင်မှာရွှေဝါတင့်အောင်မလုပ်ကြမလဲလုံနိုင်တာတွေအများကြီးနေမှာပါသူတို့ဆန္ဒဆရာတွေလုတ်တလို့ကို့ဆန္ဒဆရာတွေကလုတ်မလားကို့အငှားရင်ဆရာတွေကလုတ်မလားစာမဖတ်သူအများဝိုင်းကူရင်စာဖတ်သူတွေများလားပညာမဲ့အတွေ့အခေါ်အပြောဆိုတွေကင်းသွားအမုန်းစကားတွေတိတ်သွားမှာပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ